မြန်မာစစ်ကောင်းဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ပေါ်အမြင်တွေပါဒီခီးစဉ်ဟာတရုတ်အစိုးရနဲ့စစ်ကောင်စီတို့ကြားနှစ်ဖက်စလုံးအကျိုးစီးပွားပေါ်မှာတည်နေတယ်လို့သုံးသပ်ကြပါတယ်တရုတ်ဘက်ကပထဝီအကျိုးစီးပွားရှိတယ်လို့ပဲစစ်ကောင်စီဘက်မှာလည်းလုံခြုံရေးဆိုင်ရာအကူအညီလိုအပ်ချက်တွေကြောင့်လို့ယူဆထားကြတာပါကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့တရုတ်ဝန်ကြီးချုပ်လီချန်ကတရုတ်ရဲ့အိမ်နီးချင်းတန်တမာရေးမှာမြန်မာကိုအရေးပါတဲ့နေရာအမြဲထားပြီးနိုင်ငံရေးပြည်လဲသိမြရေးနဲ့အပြောင်းလဲတွေဖြစ်ရေးကူညီနေတယ်လို့ပြောပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမြမငင်းချမ်းသိမြရေးနဲ့လူမှုစီးပွားအကူအညီပေးတာကိုကျေးဇူးတင်ကြောင်းပြန်ပြောခဲ့တာကိုရှင်းဝါသတင်းဌာနကဖော်ပြခဲ့ပါတယ်။အခုလိုတရုတ်ကနေဖိတ်ခေါ်မှာကိုအာနာသိမ့်ပြီးကတည်းကဂျိုးပန်းလာပြီးမဲ့အရင်တောက်လျှောက်ပယ်ချခံခဲ့ရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုခီးစဉ်မှာနှစ်ဖက်ပြောင်းလဲလာတာကိုအမေရိကန်ငင်းချမ်းရေးအဖွဲ့ USIP ကမြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေဆန်တာဝါကအခုလိုသုံးသပ်ပြပါတယ
် Through this visit China aims to send a strong signal of its support for
his other rivals. ဒီကိစ္စကတည်းကတရုတ်အနေနဲ့သူမကူညီကြာဆုံးတော့မဲ့ဆဲအုပ်စုကိုထောက်ခံမှုပေးတာအခိုင်အမာပြဖို့ရည်ရွယ်ပုံရပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့လည်းမြန်မာပြည်သူတွေတရားဝင်ထောက်ခံမှုဆုံးရှုံးနေတာပြီးနိုင်ငံမြောက်ပိုင်းနဲ့ရခိုင်အပါအဝင်နေရာများစွာမှာစီးရဲဆုံးရှုံးမှုတွေပါရှိနေခြင်းသူမရှိမဖြစ်လုံနေတဲ့တရုတ်ရဲ့ဒီလုံခြုံရေးဆိုင်ရာအကူအညီပို့ပေးလာဖို့စီဘွားရေးနဲ့ပဒဝီမဟာဗျူဟာဆိုင်ရာတွေကိုတရုတ်လိုက်ရောအကူအညီပေးဖို့ကြိုးပမ်းလာပုံရပါတယ်။အထူးသဖြင့်အခုစီးရေးရမြောက်ပိုင်းမှာကြာဆုံးသွားတာတွေကတရုတ်ရဲ့ဒီပထဝီမဟာဗျူဟာဆိုင်ရာရင်းနှီးမြှုပ်နှံမှုအတွက်အထူးအရေးပါတဲ့နေရာတွေဖြစ်နေပါတယ
်။အခုလိုတရုတ်ပြောင်းလဲဖြစ်လာတာပေါ့မြမအရေးလိလသုံးသက်သူဦးတန်းစိုးနိုင်ကလည်းအခုလိုထောက်ပြပါတယ
်။မင်းအောင်နိုင်ကိုတော့မတုံ့မဲနဲ့ဘသူနဲ့အစားတဖို့မလဲလို့စဉ်းစားခဲ့တဲ့အချိန်ရှိပါတယ်။ဒါမဲ့ပြမြောက်ကညီနောင်သုံးဘော်ရဲ့တိုက်ပွဲတွေကအရှင်ကိုမြန်မာလာပြီးတဲ့နောက်ဒေါ်လာကြီးကျက်ပြန့်လာတာအခုနောက်ပိုင်းမှာတော့အညာဒေသအထိကျက်ပြန့်လာတဲ့အခါမှာမင်းအောင်လှိုင်ကိုတော့သူတို့မတုံ့လို့မရတော့မင်းအောင်လှိုင်ဟာတတ်ချုပ်ဖြစ်တဲ့တပ်ကိုကင်ထားတဲ့လူမှသာတိုင်းပြည်ကိုပိုင်နိုင်မယ်လို့ယူဆတဲ့သဘောထားပြောင်းလိုက်ပါတယ်မင်းအောင်လှိုင်ကိုပြန်ပြီးတော့ကဲတင်မှုနောက်တစ်ချိန်ထဲမှာစစ်တပ်မြန်မာတပ်မတော်ပြိုကွဲသွားလို့မဖြစ်ဘူးအပြည့်ပြရမယ်အဲ့လိုသဘောထားရှိလာတဲ့အောက်မှာသူ့ကိုပြန်ပြီးတော့နန်းတင်ပေးဖို့ကြိုးစားလာတဲ့တရုတ်ကွန်မြူနစ်ပါတီရဲ့သဘောထားဖြစ်တယ်လို့ကျွန်တော်ယူဆပါတယ
်တရုတ်အနေနဲ့မြန်မာကိုတီးတန့်ဖိတ်တာမဟုတ်ဘဲတခြားနိုင်ငံတွေနဲ့ရောပြီးမဟာမဲခေါင်ဒေသထိပ်သီးဘက်ကိုရောပြီးဖိတ်တာကြောင့်လဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာစစ်ကောင်စီကိုတရုတ်ကအလုံးစုံထောက်ခံပေးလိုက်တာမျိုးတော့မဟုတ်ဘူးလို့နောက်ထပ်မြန်မာအရေးလိလသုံးသက်သူစိုင်းထွန်းအောင်လင်ကထောက်ပြပါတယ
်ဟိုအရင်ကတော့စာရှိချီကိုကော်ဒိုနီကမီချိုဆိုလို့ဒီလိုဘိုင်လက်ထရယ်ဆက်ဆံရေးနဲ့ဘိုင်လက်ဆက်ဆံတဲ့ဟာမျိုးတော့မဟုတ်သေးဘူး။အဲ့ဒီဟာမျိုးကတော့တော့ပုံအော်တဲ့ဟာမျိုးတော့မဟုတ်ဘူး။ဒီမာတီလက်ထရယ်ဘောင်းဒီရတဲ့ဘောင်းဒီအားလုံးကစီစီကိုတိုးဆက်ဆံလာတဲ့ဟာမျိုးတော့ရှိတယ်။ဒါပေမဲ့ပြန်ဆောင်နေတဲ့ပုံပေါ့လေနော်။အကျိုးကြီးကတော့တရုတ်ကတော့မြန်မာပြည်မပြိုသေးတဲ့နိုင်ငံသူ့ရဲ့ပထဝီအကျိုးစီးပွားကြောင့်လည်းကျွန်တော်လည်းပုံပြီးမှတော့ချစ်တိုးပြီးဆက်ဆံလာတဲ့ပုံပြီးတော့တွေ့ရတ
ယ်။တစ်ဖက်မှာလည်းတရုတ်အနေနဲ့နေဆက်ဆက်ဆက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုနေဆက်ဖိတ်တာပါဝင်စစ်ပွဲတွေထပ်မချဲဖို့ဖိအားပေးလာနေပေမဲ့မထီရောက်တယ်လို့ဖြစ်နေတယ်လို့ဂျေဆန်တာဝါကထောက်ပြပါတယ
် Despite the increasing pressure that China is putting on ethnic armed organizations it's
ဒီကတိုင်းဒေသနဲ့ကိုင်အဖွဲ့တွေကိုဖိအားတိုးပေးနေပေမဲ့လည်းဒီမြန်မာမြောက်ပိုင်းမှာလောလောဆယ်ဖြစ်နေတဲ့စစ်ပွဲတွေရောင်းမြန်လန်သွားဖို့လုံလောက်ပုံမရှိပါဘူးတရုတ်ဖိအားစကြဲကကချင်မာရောရှမ်းမြောက်ဖက်မှာပါမြန်မာစစ်ကောင်စီစခန်းတွေဆက်ပြီးဆုံးရှုံးနေရပါတယ်ရခိုင်ဘက်မှာလည်းမြေပြင်တိုက်ပွဲတွေမှာပုံမဆုံးရှုံးလာတာတွေ့ရပါတယ်အဲ့တော့မြန်မာစစ်ကောင်စီကိုသာတရုတ်ကဒီစစ်ပွဲတွေပေါ်ဝေဖီယာပေးထိုင်တဲ့အနေထားကမေးခွန်းထုတ်เสียဖြစ်လာပါတယ
်။ဒါအပြင်စိုင်းထွန်းအောင်လင်ကလည်းမြန်မာဘက်ကတော့ရွေးကောက်ပွဲလမ်းကြောင်းနဲ့တရုတ်နဲ့ဒီဒေသတွင်းနိုင်ငံတွေထောက်ခံပေးဖို့ပြောလာနေတယ်လို့ဆက်ပြောပါတယ်။အခုလိုအချိန်မှာတရုတ်ဘက်ကသတိထားတင်တာကိုလည်းဂျေဆန်တာဝါကအခုလိုထောက်ပြပါတယ
်။ The reality that China is going to likely have to wake up to is that the Myanmar
military တရုတ်ပြန်တည်ပြောမယ့်လက်တွေ့အခြေအနေကတော့မြန်မာစစ်တပ်အနေနဲ့တည်ငြိမ်မှုပြန်ရအောင်လုပ်ပေးနိုင်မယ့်နည်းလမ်းမရှိနေတာပါပဲ။ဗိုလ်ချုပ်မှုကြီးမရောက်လိုက်နေတဲ့ရွေးကောက်ပွဲကနေဒါကိုရအောင်လုပ်ပေးမယ်လို့ဆက်ပြောလာနိုင်ပြီးတရုတ်ဘက်ကလည်းတခြားနည်းလမ်းရှာမတွေ့တော့ဒါကိုပဲထောက်ခံပေးနိုင်ပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲကတင်းမာမှုမတည်ငြိမ်မှုတွေဖြစ်ရော့စေပြီးပြန်လဲတည်ငြိမ်စေဖို့ထက်လူများပိုစိတ်ပြက်ပြီးတင်းမာမှုတွေပဲနောက်တစ်ဆင့်ဆက်တိုးလာစေမယ့်အနေထားတွေ့နေရပါတယ
်။တစ်ချိန်တည်းမှာမြမစီးပွားရေးလုပ်ငန်းရှင်တွေလည်းလိုက်သွားတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ဆက်ဆာခြင်းမှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေနဲ့တနေ့အင်ကာနေ့ကဆွေးနွေးပွဲလုပ်ပြီးရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်တာကမြမဘက်ကကြာဆင်းနေတဲ့စီးပွားရေးပြန်ကယ်တင်နိုင်ဖို့လိုက်လျောမှုတွေလုပ်ပေးနိုင်တာပြတယ်လို့ Jason Dawaga ပြောပြီးအခုလိုဆက်ထောက်ပြပါတယ
် Of course given the risk associated with those investments given the
ဒီမှာစစ်တပ်ရဲ့စီးပွားရေးစီမံခန့်ခွဲမှုအမှားတွေနဲ့တိုးတက်မှုမရှိတာတွေကြောင့်ဒီတရုတ်ယင်းနှိမ့်နှံမှုတွေပေါ်အန္တရာယ်ရှိနေတာသိကြပါတယ်အဲ့တော့အရင်စီးပွားရေးယင်းနှိမ့်နှံထားမှုတွေဖြစ်တဲ့မီယထာလန်တို့ရာလျက်စစ်လုပ်ငန်းတို့နောက်အထူးသဖြင့်ကြောက်ဖြူရေနဲ့စိတ်ကန်းတဲ့အထူးစီးပွားရေးဇုံတွေလက်တလော့ရှေ့ဆက်ဖို့ခက်နေချိန်မှာအခုတွေ့ခဲ့တဲ့တရုတ်ကုမ္ပဏီတွေအနေနဲ့နောက်ထပ်ရင်းနှီးမြှုပ်နှံမှုအသစ်တွေဘလောက်များများထပ်တိုးလာနိုင်အောင်မယ်ဆိုတာကလည်းမေးခွန်းထုတ်เสียပ
ါအခုတရုတ်ဝန်ကြီးချုပ်နဲ့တွေ့ရမှာဗိုလ်ချုပ်မှုကြီးမေးရလိုင်ဘက်ကတော့ MNDAA ကိုကန့်တပ်ဖွဲ့ TNL တောင်းတပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တို့ကငင်းချဲလိုလာတာလှုပ်ဆောင်ပြမှသာပြန်ဆွေးနွေးနိုင်မယ်လို့ပြောခဲ့ကြတဲ့သတင်းဖော်ပြခဲ့ပါတယ်ခင်ဗျ